စစ်ဆိုရဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့ဒီအိန္ဒိယနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ဒီလူခွင့်ရေးအဖွဲ့တစ်ခုကအိန္ဒိယအစိုးရကိုစာရေးသားပေးပို့တယ်လို့သိရပါတယ်ရှင
်ဟုတ်တယ်အဲ့ဒါကတော့ဒီအိန္ဒိယခြေစိုက်လူခွင့်ရေးလှုပ်ရှားတဲ့ဖွဲ့စည်းရဲ့ Federation ပေါ်လေးစုပေါင်းထားတဲ့ဖွဲ့စည်းပါသူတို့တင်တဲ့ message ကကျွန်တော်တို့ Democracy ရာစုတွေထဲလိုချင်တဲ့အချက်လက်တွေပါတယ်ခင်ဗျ
ဘာအကြောင်းအရာတွေကိုရေးသားတောင်းဆိုထားတာပါလဲရှင်ပြီးတော့ဘာအကြောင်းများပါလဲရှင
်ဟုတ်ကဲ့သူကတလို့ခမရဒီနာဖစီဆိုးကအတွက်ပဲပူပေါင်းဆောင်ရွက်ရေးဘက်ကပဲဦးတည်ပြီးတော့ဒီမိုကရေစီလှုပ်ရှားမှုနဲ့တခါတော့အောင်ဆန်းစုကြည်ရဲ့ခန့်ခန့်တာကိုမေ့ပျောက်ထားတာဟာဒီလူခွင့်ရေးချိုးဖောက်မှုတွေရောနိုင်ငံတကာစံနှုန်းစံထားတွေရောဒါမညီညွတ်ဘူးဒီအတွက်ဒီအိန္ဒိယဆိုးကဟာပိုဂျူမီတန်ရွှေလာတော့မှဒါတွေကိုပြောတဲ့အလားတူပဲ2030မှာကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ရှိရင်လည်းပဲလွတ်လပ်တရားမျှတပြီးတော့အလုံးပါဝင်နိုင်တဲ့အယူကပ်ပွဲဖြစ်ရေးကိုတိုက်တွန်းသင့်တယ်လို့အိန္ဒိယဆိုတော့ကသူတို့ကဟိုတောင်းဆိုတိုက်တွန်းထားတဲ့အစားပဲဖြစ်ပါတယ်ဒီတစ်ချိန်ထဲမှာဒီဗိုလ်ချုပ်မှူးကြီးသားရွှေလာမှာဆိုပြီးတော့ဒီအိန္ဒိယမီဒီယာပေါ့လေသတင်းစာလောကကလည်းရေးတယ်ဒီအိန္ဒိယသတင်းစာတွေကတော့ဗိုလ်ချုပ်မှူးကြီးသားရွှေလည်းအကောင်အိန္ဒိယလည်းအကောင်ကြီးတဲ့ရေးထားတဲ့အချိန်မှာအခုဒီလူခွင့်ရဖွဲ့ရနေတယ်လို့ဟိုမှန်ကန်တဲ့ message ပေးနိုင်တာတော့ကျွန်တော်တို့ဟိုသဘောကျပါတယ်ခင်ဗျာဟောဒီတဲ့တိုင်းဒီနာဖတ်စစ်ဆိုရလက်ထက်မှာဒီအိန္ဒိယအစိုးရဆက်ဆက်ကနေပြီးတော့လာပေါင်းပြီးတော့ပူပြီးတော့တွဲပြီးတော့ပေးကျွေးပြီးတော့ဆက်ဆံနဲ့ဆက်ဆံရေးအေးကိုလုပ်နေပြီးတော့ဒီမိုကရေစီအရေးကိုမိတ်ထားတယ်ဆိုတဲ့အချက်ကိုဒီလူ့ခွင့်ရေးအဖွဲ့အစည်းတွေကကျွန်တော်တို့လိုပဲထောက်ပြရပါတယ
်ဟုတ်ကဲ့ဒီလူ့ခွင့်ရေးအဖွဲ့ရဲ့ဒီလှုပ်ဆောင်ချက်ကဒီမြမအရေးအတွက်ပေါ့လေဘလောက်အကျိုးသက်ရောက်မှုရှိနိုင်မယ်လို့ဆရာတို့ပြောနေပါလဲရှင
်အာဒီလိုခင်ဗျကျွန်တော်တို့အများကြီးတော့မပြောနိုင်ပါဘူးဘာကြောင့်လဲဆိုတော့အိန္ဒိယဆိုတာကအခုချိန်ထိဒီနာဖတ်စီဆိုတာနဲ့ပတ်သက်ရင်ဒါအရင် policy ဖြစ်တဲ့အရှိမျော် policy ရဲ့အစိပ်ပိုင်းအနေနဲ့အဲတွဲပြီးတော့ပေါင်းပြီးလုံးမရမယ်ဆိုတော့ policy ကိုဆက်လက်ကျင့်သုံးမဲ့အနေထားပဲရှိသေးတယ်သို့သော်လည်းပဲဒီလောက်ကြီးမားတဲ့ policy ကြောင်းရေးကိုဆောင်ရွက်တဲ့အခါမှာဟိုအရေးခင်းလေးတစ်ခုလားညဉ့်ညာကြေးလေးတစ်ခုနှစ်ခုနဲ့တော့ကျွန်တော်တို့မပြီးဘူးဆက်လက်ပဲစူးစမ်းရမယ်အပေါ်လေးအဲ့ဒီမှာခြေလှမ်းတစ်ခုတိုးလာတဲ့သဘောအနေနဲ့ဘာပဲဖြစ်ဖြစ်ဒါဟာအိန္ဒိယဆိုတာပုံမှာတော့ထပ်ပြီးတော့စဉ်းစားဖို့ခွန်လန်းတစ်ခုရသွားလိမ့်မယ်အချိန်ထဲမှာ2030ဆိုတာလည်းဘာမှမသိသေးတော့ဒီကာလမှာကျွန်တော်တို့နားလဲတာအိန္ဒိယဆိုတာလည်း2030လွန်ဗမာနိုင်ငံကိုဘယ်လိုဆက်ဆံမလဲဆိုတဲ့အပေါ်ပါသူတို့စဉ်းစားနေတဲ့အချိန်မျိုးဖြစ်တဲ့တွေ့အဲဗိုလ်ချုပ်မှူးတိုင်းချွေလည်းသူ့အကြိုက်ကြီးပြောတဲ့အချိန်မှာဒီပြည်သူလူထုအိန္ဒိယပြည်သူလူထုဘက်ကလည်းဒီလိုပြောလာခြင်းအပြင်ဒါမျှတတဲ့ policy ကိုအိန္ဒိယကျင့်သုံးစေနိုင်နေမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ကျေးဇူးတင်ပါတယ်ဆရာ